ရွန်ဂျာဒုက္ခတွေရေးနိုင်ငံတကာတာဝန်ကဆက်လက်ပံ့ပိုးကူညီပေးကြဖို့ဒီသတင်းပတ်သက်မှာပဲဘင်္ဂလားဒေ့ရှ်တင်ကို၄ရက်ကြာခရီးထွက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအစည်းအဝေးရရှိနေဦးကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုကာဝယ်ဆက်ရှောက်ရေးအစဉ်ပြေပြေနေနိုင်ရေးအဖြစ်ဘဝရှိရေးရရှိအတွက်အပြည့်ရှာနိုင်မှုဦးစားပေးဆောင်ရွက်ကြဖို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖြစ်ကြတဲ့ Clean Tricks နဲ့ Ralph Mazzullo ကဗိုလ်ထုနဲ့ခီးစဉ်အဆုံးသတ်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းလိုက်ကြပါရင်းချာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဆူရကစီစဉ်ပေးထားတဲ့ပါရှင်ချာချင်းကိုလည်းကုလသမဂ္ဂတာဝန်ရှိသူတွေတရားကြည့်ရှုခဲ့ကြပြီးအင်အားစလုပ်ထားတာပါဝင်အကုန်ကြက်ကံတုံးဆွဲထားတာတွေတွေ့ရပြီမလဲကျွန်းပေါ်မှာရောက်နေကြတဲ့ဒုက္ခတွေ18000လောက်တွေကောက်ွယ်ဆက်ရှောက်မှုနဲ့အကူအညီလိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်ရောရင်းချာဒုက္ခသည်တွေဤမြန်မာနိုင်ငံမှာတာဝန်ရှိသူလို့ဖြစ်ရလဲမြန်မာနိုင်ငံအပေါ်မှာမူတည်နေကြောင်းလဲကုလသမဂ္ဂကော်မရှင်နာမင်းကြီးတွေကပြောဆိုခဲ့ကြပါတယ်။ဒီခေတ်ပြည်မှာရှိတဲ့နေကြာသောကေစကန်ချူကို ARC ဝန်ကြီးဆွေးနွေးတွေက2019ခုနှစ်တုန်းကဝင်ရောက်တက်ခဲ့ခဲ့တာကိုတုံ့ပြန်နဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားခဲ့ကြတာပါ။မြန်မာနိုင်ငံကတော့ဝန်ကြီးဆွေးနွေးအသုံးလုံးကိုတရားဝင်အသိမပြုလက်မခံနိုင်နဲ့ဒီခေတ်ပြည်ကထွက်ပြေးသွားတဲ့ဒုက္ခတွေကိုစစ်စင်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂနဲ့ပါတိကျစီနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတော့ဒုက္ခတွေနေရပြင်းရေးအစီအစဉ်တွေအထမမြောက်သေးသလိုဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းတဲ့ဆာကြောင့်ရွှေရဒုက္ခတွေဘလို့ဆက်လက်ကြိုက်တွေ့သွားမလဲဆိုတော့လည်းရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးခင်ဗျာ။